မင်္ဂလာပါ RFA ပေးစာပြန်စားအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်မှာရခိုင်ပြည်နယ်ဘက်ကပေးစာကိုအရင်ဆုံးတင်ပြကြမှာရယ်ကျွန်တော်ကတော့ရသေးတောင်မြို့နယ်မူဆဲကျွန်းဒေသညောင်ပင်ကြီးရိုဟင်ဂျာကျေးရွာကပါ RFA ကျွန်တော်တို့ရွာမှာစာတင်ကျောင်းဆောင်2ဆောင်ရှိပါတယ်မိုးခမုန်တိုင်းမှာတဆောင်ကအကုန်ပြိုကျသွားပါတယ်အမိုးကပဲပျက်စီးသွားတဲ့နောက်တဆောင်ကိုတော့တက်နိုင်သလောက်ပြုပြင်ထားပါတယ်ပညာရေးရုံးကလည်းကျောင်းနဲ့ပတ်သက်ပြီးတော့ထောက်ပံ့ပေးတာမျိုးမရှိပါဘူးကျွန်တော်တို့ကျောင်းမကကျောင်းသား300နီးပါးရှိပါတယ်။အခုပြင်ထားတဲ့ကျောင်းဆောင်တစ်ဆောင်တည်းနဲ့အဆင်မပြေလို့နှစ်ချိန်ခွဲပြီးတော့တင်နေရပါတယ်။နောက်ပြီးတော့ရွာမာက2012ရိုဟင်ဂျာအရေးခင်းဖြစ်ပြီးတဲ့နောက်ပိုင်းအစိုးရကျောင်းဆရာဆရာမတွေစာတင်ဖို့မလာကြတာအခုထိပါ။ဒါကြောင့်ရွာက10တန်းအောင်ထားတဲ့ကျောင်းသားတွေနဲ့10တန်းအထိတက်ဖူးတဲ့ကျောင်းသား8ယောက်စုပြီးတော့စေတနာဝန်ထမ်းအနေနဲ့စာတင်ပေးနေကြရပါတယ်။ရွာကလည်းစီးရတာမို့တင်ပေးတဲ့သူတွေကိုလစာထောက်ပံ့ပေးဖို့အဆင်မပြေဖြစ်နေပါတယ်။ကျွန်တော်တို့အားလုံးကလည်းတနေ့လုံးမှတနေ့စားရတဲ့သူတွေပါဒီကျောင်းဆရာခန့်ထားပေးဖို့ကိစ္စနဲ့ပတ်သက်ပြီးတော့မြို့နယ်ပညာရေးရုံးကိုတင်ပြထားတာရှိပေမဲ့တစုံတရာဖြည့်ရှင်းပေးတာမရှိပါဘူးဒီကျောင်းသက်ဆိုင်ရာတာဝန်ရှိသူတွေသိအောင်တင်ပြပေးဖို့မြစ်တာရက်ခံပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်အခုဆက်ပြီးတော့ရှမ်းပြည်နယ်တောင်ကြီးမြို့ကပညာရေးခန္ဓာအခြေအနေအကြောင်းတင်ပြပေးပါဆိုပြီးတော့ပေးပို့လာတဲ့စာကိုတင်ပြပါမယ်တောင်ကြီးကအစိုးရကျောင်းတွေမှာဆရာဆရာမတွေကပြောင်ပြောင်တင်းတင်းဖိအားပေးပြီးတော့ကျူရှင်တက်ခိုင်းနေကြပါတယ်တဲ့အရင်ခေတ်တွေကဆိုရင်ဒီဆရာဆရာမတွေကျူရှင်မတင်ရဆိုပြီးတော့ပညာရေးဌာနကလက်မှတ်ထိုးခိုင်းထားလို့ဒီလိုမျိုးမလုပ်ရဲကြပါဘူးအခုလက်ရှိစစ်ကောင်စီခေတ်မှာတော့တချို့ကျောင်းတွေမှာဆိုရင်ဒီကျောင်းအုပ်တွေကိုယ်တိုင်ကကျောင်းသားတွေကိုကျူရှင်ယူဖို့အစာအဆုံးစီစဉ်ပေးပြီးသက်ဆိုင်ရာဆရာမတွေစီကနေပွဲကယူကြပါတယ်တဲ့အပြင်ကျူရှင်တက်တဲ့သူတွေကိုလည်းအကျောင်းအမျိုးမျိုးနဲ့ပညာပြပါတယ်ဆရာဆရာမတွေကအခုလိုကျူရှင်တွေပြောင်းဖွင့်နေပြီမဲ့ပညာရေးဌာနကတာဝန်ရှိသူအစဉ်စဉ်ကအရေးမယူဘဲလှစ်လျူရှုထားကြပါတယ်။ပုဂ္ဂလိကကျောင်းတွေမှာကြတော့လေ CDM ဆရာမတွေတင်လို့မရအောင်စစ်ကောင်စီကချုပ်ကန်ထားပါဗျ။အဲ့ဒီကျောင်းတွေမှာကျောင်းပီးခါစားဆရာမငယ်လေးတွေတင်နေတာမို့တင်ကြားရေးမှာအားနည်းချက်တွေအများကြီးဖြစ်နေပါဗျ။အလားတူပဲအစိုးရကျောင်းတွေမှာလည်းအရေးချင်းရှိတဲ့ဆရာဆရာမအများစုက CDM လုတ်သွားကြလို့မူလာတန်းကဆရာမတွေကိုအလဲတန်းနောက်အလဲတန်းကဆရာမတွေကိုအထက်တန်းမှာတင်ဖို့ယာဒူးတိုးပေးပြီးတော့ခန့်ထားတာကြောင့်စနစ်သက်ဖက်စာတွေမှာမတင်ပေးနိုင်တာမှားယွင်းတင်ကြတာတွေလည်းဖြစ်နေပါဗျ။ဒါကြောင့်တောင်ကြီးမျိုးကကျောင်းသူကျောင်းသားအများစုနဲ့မိဘတွေပညာရေးနဲ့ပတ်သက်ပြီးတော့စိတ်ညစ်နေရတဲ့အကြောင်း RFA ကနေတဆင့်အားလုံးသိရအောင်တင်ပြလိုက်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့စင်တဲ့ဖုန်းနံပါတ် 239-235-4218 ကိုဆက်သွယ်နိုင်ပါလေ။
အခုတခါတော့ကချင်ပြည်နယ်ကဒေသခံတဦးရဲ့ပေးစာကိုတင်ပြပါမယ်။ကျွန်တော်ကတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဂါရရန်ရွာကပါ။ကျွန်တော်တို့ရွာမှာနေရက်ပြန်စစ်ပေးဒုက္ခတွေတွေအတွက်အလူရှင်တွေလှူထားတဲ့မိုးကစားတွေကိုရွာလူကြီးကရွာသားတွေကိုခွဲမပေးပါဘူးတဲ့။သွားတောင်းတော့လည်းမပေးတဲ့အပြင်သူပိုင်တဲ့အုပ်ဆက်မှာဒီအုပ်တွေကိုအုပ်တဲ့နေရာမှာသုံးထားပါရယ်။ရွာမှာဒုက္ခတွေတွေအတွက်လှူပေးထားတဲ့ဒီအိမ်မိုးသွတ်တွေကိုလည်းတကယ်လိုအပ်တဲ့သူတွေသွားတောင်းတဲ့အခါမှာမပေးဘဲနဲ့ဖွက်ထားပါရတဲ့အလူရှင်တွေပေးတဲ့ဒီစက်ပြာအပါအဝင်တခြားပစ္စည်းတွေကိုလည်းရွာသားတွေကိုခွဲမပေးဘဲကိုကျိုးအတွက်သုံးလိုက်တာများပါတယ်ပိုဆိုးတာကသူ့ရဲ့ကိုပိုင်စီးပွားရေးဒီအုပ်ဖုတ်တဲ့လုပ်ငန်းကြောင့်ရွာကလမ်းတွေဘွတ်ထပြီးတော့ပျက်စီးသွားပါတယ်ဒါကိုလည်းပြန်မပြင်ပေးပါဘူးကျွန်တော်တို့ရွာကစစ်ပေးဒုက္ခတွေဟာတိုက်ပွဲတွေနှဲသွားလို့12နှစ်ကြာမှရွာကိုပြန်လာပြီးနေကြတာပါမနစ်ကတော့ရွာသားတွေရွာကိုပြန်လာတဲ့အချိန်နိုင်ငံသားမပုံတင်လို့ဖို့ကြက်ငွေ2သိန်းစီတောင်းတော့ကရွာသားတဦးက RFA ကိုတိုင်တဲ့အခါမှာအတော်လေးသက်သာသွားတာကိုတွေ့ရပါတယ်။အခုလည်းရွာလူကြီးကအဲ့လိုတွေမလုပ်ဖို့ RFA ကနေတဆင့်တင်ပြပေးစီခြင်းပါတယ်ဆိုပြီးတော့ပြပို့လာတာပါရှင်။အခုဆက်ပြီးတင်ပြချင်တာကတော့ဘကိုးတိုင်းပြည်မျိုးကပြပို့လာတဲ့စာပါ။ဒီပြည်မျိုးစင်မကြက်ဂိတ်မှာရင်ထင်းရဲတွေကအကြောင်းအမျိုးမျိုးနဲ့ငွေတောင်းနေလို့ပါဆိုပြီးတော့ပြပို့လာတာပါ။အစိုးဆုံးကတော့ဒီရွာကနေဈေးလာဝယ်တဲ့နောက်ဒီအော်ဒါလိုက်လာတဲ့ hijack ကားလေးတွေကိုလုပ်ငန်းလိုင်စင်လုတ်ခိုင်းတာပါတဲ့။လိုင်စင်လုတ်ပြန်တော့လဲလူတင်လို့ကုန်တင်လို့ဆိုပြီးတော့အကြောင်းအမျိုးမျိုးနဲ့ရစ်ပြန်ပါတယ်။နောက်ဆုံးကျတော့သူတို့ gate တစ်ခုအတွက်ရွာကကားသမားတွေကဒီရင်ထင်းရဲတွေကိုချက်လန်တစ်ခုကို3000ပေးပြီးတော့3လတစ်ခါသက်တမ်းတိုးတာမျိုးလုပ်ထားကြပါတယ်တဲ့။ဒါပေမဲ့လဲအဲ့ဒီချက်လန်ကသူတို့ gate တစ်ခုအတွက်ပဲအသုံးဝင်တာပါ။တခြားမျိုးမှာဆိုရင်အသုံးမဝင်ပါဘူး။ဒီအောက်လန်ဘက်ကိုသွားရင်အောက်လန်မှာထပ်ပြီးတော့ဖမ်းပါသေးတယ်တဲ့။သူတို့ရန်ကိုကြောက်လို့ကားမထွက်ပဲနဲ့နားနေတဲ့ကားလေးသမားတွေအများကြီးရှိနေပါဗျ။ကားတစ်စီးကို3000နှုန်းနဲ့ဒီဈေးဝယ်လာတဲ့ကားတွေနေ့စဉ်ခောက်ကြီးပေးရတဲ့ကားကြီးတွေလည်းအများကြီးပါ။ဒ ပြည်မျိုးကကာသမားတွေရဲ့ရင်ဖွင့်တံကိုသူတို့ကိုစား RF ကနေတဆင့်တင်ပြလိုက်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလဲ RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်